အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်မုံတော်ဒေသအတွင်းမှာခီးလန်းတခြားမိုင်းခွဲရှင်းလင်းမှုတွေလုပ်နေရဆဲဖြစ်တာကြောင့်ကူညီကြေဆဲရေးလုပ်ငန်းဆောင်ရွက်မှုတွေမှာနှောင့်နှေးမှုတွေဖြစ်ရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်ဘေးလွတ်ရာတွေမှာတင်းကျပ်ခိုလုံနေရတဲ့ဒုက္ခသည်တွေအတွက်နေထိုင်စားသောက်ရေးအခက်အခဲရှိနေပြီးဒေသတွင်းလုံခြုံရေးဟာစိုးရိမ်စရာအနေထားရှိနေစေတယ်လို့လည်းပြောပါတယ်အသေးစိတ်ကိုတော့မဆုမွန်ကချက်ပြီးပြောပြပေးပါလိမ့်မယ်ရှင
်ဟုတ်ပါတယ်ရဲစခန်းနဲ့ရဲခင်းနေနဲ့လုံခြုံရေးအခြေစိုက်တပ်စခန်း30ကိုတပြိုင်နက်တည်းလူအားသုံးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှောဒေသတွေကဒုက္ခသည်တွေကိုကူညီရေးနဲ့ပိတ်မိနေစေခြေရွာတွေကပြည်သူတွေကိုလိုက်လံကယ်ထုတ်ပေးနေတဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေတဲ့ခရီးလမ်းတွေမှာမိုင်းထောင်မှုတွေရှိနေတာမို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးမှုတွေဖြစ်ရတယ်လို့သိရပါတယ်တမတော်နဲ့နေမြေကန်လုံခြုံရေးတပ်တွေကကူညီကယ်ဆယ်ရေးအဖွဲ့တွေကိုလမ်းကြောင်းတာဝန်ယူနေမြေရှင်းလင်းပေးတယ်မယ်လို့ဒီကနေ့မောင်းတော်ရဲသွားတဲ့လမ်းမှာတော့မိုင်းရှင်းလင်းရပြီးလုံခြုံရေးကစိုးရိမ်ရတဲ့အတွက်ရိခါပို့သွားတဲ့ကူညီရေးအဖွဲ့တွေနောက်ကျောင်းပြန်လှည့်လာရတယ်လို့မောင်းတော်ကကြေးရွာတွေကိုကိုယ်တိုင်သွားရောက်ကူညီပေးနေတယ်မြမလူမှုဘဝတိုးတက်မြန်မာရေးအဖွဲ့ကဦးနေမျိုးစင်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်အခုဒီမနေ့ရဒုဗိဆရာတော်ရဲ့ညီပြွာမှုတို့ဒီလိုအစီအစဉ်ပေးကြရကျွန်တော်တို့စကားရင်းနဲ့ပေါ့အကုန်ပိုင်းခြေပြီးလုံကျွေးရင်နဲ့ဆင်းရင်နဲ့ကျွန်တော်တို့ကြီးကန်းရင်ဟုတ်ပချောင်းပေါ့နော်ကျွန်တော်တို့ဖိတ်မိနေတဲ့ရွာတွေရှဲဆိုပြီးတော့ကျွန်တော်တို့သွားပြင်းရင်နဲ့ခြေသေးတစ်စီသွားပို့ကြရတာကားအလုံးပေါင်းကျွန်တော်6ချီ6ချီတော့သွားကြပါသွားကြတော့အကြီးကြီးချင်းဌာနချုပ်အထွက်မောင်နှမရွာဆိုတာရှိတယ်အဲရွာအထွက်မှာအမိုင်းနေစပြည်တာနဲ့ဆက်သွားလို့မရဘူးပေါ့နော်ဒီကတက်မတော်သားတွေမိုင်းရှင်းလာဒီကားတစ်စီးရောထိသွားကြပြောတယ်ကျွန်တော်ရှေ့နေတဲ့သူသွားနေတယ်ဒီချင်းချင်းရတာတွေပါလေရှိတယ်အဲ့ဒါကျွန်တော်တို့ရရင်နေပြန်လှည့်လာရတယ်ကျွန်တော်ရဲ့ကိုယ်ကိုကြော်ရပေါ့ကျွန်တော်တို့ကေဗီစားတော့ကုန်ပြီပါတဲ့ကားတွေပြန်လှည့်လာတော့အခုကျွန်တော်တို့မောင်တော်ကိုပြန်ရောက်လာတယ်မောင်တော်မျိုးခံကြီးကတော့တော်တော်ကိုယ်ဆက်ဆက်ရတယ်တော့မရှိတော့ဘူးဖြစ်နေကကျွန်တော်လည်းကြည့်တာတော့ကိုယ်ကအိမ်နေပြေးပြီးတော့ဆက်တွေ့ဘူးဒီတော်တို့ဖြတ်သွားကုန်ကြပြီ
ဘူးဒီတော်နဲ့မောင်တော်ဒေသတွင်ကအကြမ်းဖက်တိုက်ခိုက်မှုကြောင့်အသက်ဘေးကလွတ်အောင်တိမ်းရှောင်လာရတဲ့ရခိုင်အပါအဝင်မျိုးကမန်ဟိန်သူစတဲ့တိုင်းရင်းသားဒုက္ခသည်တွေအတွက်လိုအပ်တာတွေကိုလည်းကမန်တိုင်းရင်းသားတွေဘက်ကလည်းကူညီကယ်ဆယ်ဆောင်ရွက်ပေးနေပါတယ်လို့ကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကပြောပါတယ
်ဘူးလလောက်ဆိုဖြစ်နေတဲ့မှာတိုင်းရင်းသားတွေမျိုးတိုင်းရင်းသားတွေရှိတယ်ရခိုင်တိုင်းရင်းသားတွေရှိတယ်အဲ့ဒီအပေါ်မှာကျွန်တော်ကမန်တိုင်းရင်းသားအဖွဲ့တွေကတော့ကူညီအစီအစဉ်တွေပံ့ပိုးကိုပူးပေါင်းဆောင်ရွက်နေတာရှိတယ်ကျွန်တော်တို့ပြန်လဲဖက်တော့ဖက်ပြတ်တော့မှာရှိတဲ့ကမန်တိုင်းသားတွေကလည်းကျွန်တော်တို့တိုင်းသားတွေမိသူဒုက္ခရောက်တဲ့လူတွေအဲဒီလူတွေအတွက်ဘဝပံ့ပိုးပေးနေတာတွေရှိပါတယ်ခင်ဗျကျွန်တော်တို့ကတော့ကျန်းမာရေးအားလုံးကိုစိတ်ချပါတယ်တောင်းပါတယ်နောက်တစ်ခုကကျွန်တော်အစိုးရဘက်ကလည်းတိုင်တိုင်းနိုင်တိုင်းတွင်းနိုင်ပြီးတော့ကျန်းမာရေးရောက်ဒုက္ခရောက်ကြတဲ့လူတွေကိုအတက်နိုင်ဆုံးပေါ့နော်သူကြီးကျေးဇူးနာတို့နေရာချပေးတာတို့ဒါမျိုးလေးတွေကိုကျွန်တော်တို့ကပြည့်စုံချင်ပါတယ်အဲနောက်တစ်ခုကဒီလူဖြစ်ခဲ့နေတဲ့အတိုင်းအတာတွေကိုလည်းသမန်တန်ကဆောင်ရွက်ပြီးတယ်အရေးကြီးတဲ့လူကိုယူအရေးကြီးတဲ့လူကိုကြားလို့လည်းသူကဥပဒေတိုင်းဆောင်ရွက်စီခင်တယ်လို့ကျွန်တော်အကြံပေးချင်ပါတယ်ခင်ဗျာ
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်နှောဒေသတွင်ကခြေရွာတွေကနေဘူးတီအောင်တဲ့မောင်နှောမျိုးဘက်ကိုထွက်ပြေးတိမ်းရှောင်လာရတဲ့ဒုက္ခသည်ဥယေကထောင်ချီရှိနေပြီးတော့သူတို့အတွက်စားနဲ့ရိတ်ခါနဲ့နေထိုင်ရေးအခက်အခဲဖြစ်နေတယ်လို့ဥနေမျိုးစင်ကပြောပြပါတယ်
ခုကျွန်တော်ရောက်နေတဲ့လူတော်ကြီးအကြောင်းပါဆိုရင်နေပြမရှိတော့လို့တိမ်ပါလဲနေရလူတွေကျွန်တော်တို့တက်နေနေရတယ်အကုန်လုံးပပတ်လဲပေါ့ကျွန်တော်ရဲ့အကြောင်းတိုင်းဒီမှာလည်းအများကြီးပညာရေးကုသိုလ်ဖြစ်အကြောင်းတွေမှာဒီကုသိုလ်တွေလုပ်တာပြပါတချို့တော့စာသင်ကျောင်းတွေမှာပေါ့တချို့ကျောင်းလည်းသင်ယူသင်ယူလူမျိုးအေးဘာသာဝင်တွေကြီးပဲပေါ့နော်ဒီကအေးစာသင်ကျောင်းတွေမှာသူ့ပြီးတော့အုံလေးရအဲ့လိုစုနေကြတာအဲ့လိုမျိုးတွေပေါ့တူရတူရလေးအဆင်ပြေသလိုနေနေကြတာရှိပါတယ်ဒီလိုကတော့ဒီ၄၅ရက်ရှိကတော့ကတ္တနာမရှိတော့ဘူးဟုတ်တယ်တကယ်စေးစခန်းရောက်ခဲ့တဲ့ပြည်သူတွေအတွက်ပေါ့တိုးတော်၄၅ရက်အလွန်နောက်ပိုင်းကုညီကယ်စေးရှိတွေရောက်မလာခဲ့သည့်ရှိတော့သူတို့တွေလည်းတွေ့ရွာတွေကိုပြန်လည်ခြေချဖို့အတွက်မိုင်းရှင်းလင်းပေးဖို့အစားအနေနဲ့အဆုံးပေါ့အဲ့ဒီအတွက်သူတို့ပြန်လည်ခြေအထူးထောင်ထူထောင်မှုနဲ့ဆက်လက်အသက်ရှင်ဖို့အတွက်ကတော့နည်းနည်းအခက်အခဲကြုံနေမယ်ကျွန်တော်တို့ရှင်းနေခင်ဗျ
ရခိုင်ပြည်နယ်အတွင်းမောင်နှောဘက်ကတင်းချောင်လာတဲ့ပြည်သူတွေအတွက်လိုအပ်ချက်တွေကိုတော့ရခိုင်ပြည်နယ်အစိုးရတက်မတော်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးအပါအဝင်လူမှုကူညီကယ်ဆယ်ရေးအသင်းအဖွဲ့တွေဘက်ကလည်းဝိုင်းဝန်းကူညီပံ့ပိုးပေးနေကြတာဖြစ်ပါတယ်ဒုက္ခသည်တွေအတွက်ရေရိုးကူညီကယ်ဆယ်ရေးလိုအပ်တယ်လို့ရေရှည်လူမှုဘဝပြန်လည်တည်ဆောက်ရေးတွေအတွက်လည်းရေရှည်စီမံကိန်းချစနစ်တကျဆောင်ရွက်ဖို့လိုတယ်လို့လည်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်